ရှမ်းပြည်မြောက်ပိုင်းကြောင်းမဲမန်တုံနမ်တူမြို့နယ်မှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားဒီကနေ့မှာစီရဲတင်းမာနေဆဲဖြစ်သလိုတိုက်ပွဲအတွင်းဒေသခံတွေနေရာကနေတင်းရှောင်ထွက်ပြေးနေကြဆဲဖြစ်ပါတယ်။ရှမ်းပြည်အတွင်းစီရဲတင်းမာနေမှုအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အင်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မန်တုံကိုခိုင်မြို့နယ်ဘက်တွင်မှာမြမတပ်မတော်နဲ့မြောက်ပိုင်းမှာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မဟာမိတ်တပ်ဖွဲ့ဝင် DNL
နိုင်ငံခြားဆက်ဆံရေးဌာနတာဝန်ခံစာပန်လှကပြောပါတယ်။ဒီနေ့မနေ့ပိုင်းမှာရောဒီနေ့လက်ပိုင်းမှာတပ်ပွဲကြောင့်ဖြစ်တယ်ဖြစ်သွားတာဒါဒီပေါ်ကံလေးရဲ့တမန်နာကိုယ်ခံတဲ့မှာလည်းဖြစ်တယ်ပြီးတော့ဒီကျွန်တော်ရဲ့သမ္မာသေမန်တမန်နာလည်းတပ်ပွဲကိုဖြစ်တယ်။ဒါလည်းမရှိနဲ့လာရောက်ပြီးတော့ဖြစ်တာမျိုးရှိပါလား။
ဒီကနေ့မနေ့မှာကုခိုင်မြို့နယ်မန်ကျေကျေးရွာနဲ့ကောင်းလင်ကျေးရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မန်တုံမြို့နယ်မန်အီကျေးရွာနီးမှာလည်းတန်းတမတော်နဲ့မြမတမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။ဒီကနေ့ဖြစ်ပွားတဲ့နမ်မတူမြို့နယ်မိုင်းတကျေးရွာနဲ့ပန်ဝါကျေးရွာကြားတိုက်ပွဲမှာမြမတမတော်ကနေစိတ်ရဟရင်နဲ့လာရောက်ပြေးကမ်းမှုရှိတယ် နဲ့ပံဝါကြီးရွာကြားမှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဒေသခံတွေနေရာကနေသိမ်းရှောင်နေရတယ်လို့မိုင်းဒဒေသခံစိုင်းပန်ခန်းကရှမ်းပါရာနဲ့အခုလိုပြောပါတယ
်ဒီမေဒီပံဝါတဲ့ပိုင်မူဝါကိုခေါပိုင်လုံးမဖောင်းမမနေရန်ခွန်းခွန်းက
ဒီတိုက်ပွဲတွေကြောင့်ပံဝါဒေသခံတွေမိုင်းဒဘက်ကိုရောက်လာတယ်အယောက်30လောက်တော့ရှိမယ်ပိမ့်မိနေတဲ့လူတွေလည်းရှိတယ်။တိမ့်နေဘက်သွားတဲ့လူ၊နံမသူလာရှိုးဘက်သွားတဲ့လူလည်းရှိတယ်။တောထောင်မှာလည်းအများကြီးကြာနေတယ်။သူတို့ကသွားကြိုလာဖို့ဒီကနေ့မှလည်းလူထပ်လွှတ်ထားတယ်လို့ရှမ်းပါရာနဲ့ပြောဆိုသွားတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာပါဝါတေရခံတွေအနေနဲ့နေရာကနေတိမ့်ချောင်နေရတယ်လို့နံမသူမြို့နယ်ပြည်နယ်လွှတ်တော်ကစီလည်းတောနန်းဆန်ကအတည်ပြုပြောခဲ့ပါတယ်။လက်ရှိနံမသူစစ်ချောင်းစခန်းမှာပါဝါစစ်ပြေးဒုက္ခသည်50ဦးရောက်ရှိနေတယ်လို့စုစုပေါင်းဒုက္ခသည်ဦးရေ1400ကျော်ပြီလို့စခန်းဒုဥက္ကဋ္ဌဆိုင်ပညာကပြောပါတယ်
ပါဝါတော့ခုကျွန်တော်တို့စံသာခရစ်ယာန်ကျောင်းမှာပဲနေရာချထားပြီးပါပါဝါမှာတော့ကျွန်တော်အိမ်တော်စု16လူဝင်တော့ရှိတယ်ကွာလူကြီးက50ဝန်းကျင်ကပဲရှိတယ်ခင်ဗျာကျွန်တော်ဒီနေ့ဈေးချုပ်ဆိုလို့ရှိရင်အိမ်တော်စုပေါင်းက360တစုပေါ့ကျွန်တော်စကန်း5ခုပေါ့နော်ပေါင်း1400နဲ့တူဒီနေ့ကျွန်တော်ဈေးချုပ်တဲ့ခါမှာရရှိပါတယ
်အလားတူစီရေးချင်းနေတည်ငြိမ်စပြုတ်နေတဲ့မူဆယ်ဘက်မှာလည်းဘုံပါခွေမှုဖြစ်ဆွေးနေရှိနေပြီမဲ့ထိခိုက်မှုတစုံတရာမရှိဘူးလို့မူဆယ်ခရံအုပ်ချုပ်ရေးမှူးဦးကျော်ကျော်သွန်းကပြောပါတယ်
ကျွန်တော်တို့ကပါဟိုနန်ခမ်းနဲ့လူတွေကြားမှာအဲ့မှာဟိုဆွဲမိုင်းဆွဲတာတခုပါဒါလမ်းပြောင်းရင်ဆွဲမိုင်းဆွဲတဲ့ဖြစ်စဉ်တခုတော့ရှိတယ
်လက်ရှိမူဆယ်မြို့နယ်မှာမြမတတ်မတော်ကနေနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတာကြောင့်ကုန်သွယ်ရေးချီနေလဲပုံမှန်နေသားရလူနီးပြီလို့ဦးကျော်ကျော်သွန်းကပြောပါတယ်မလေးကနဲ့ဒီကနေ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြမတတ်မတော်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNLA, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမတပ်မတော်တို့ကြားမှာမူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဖောင်းဆိုင်ဒေသပတ်မှာစစ်ရေးတင်းမာခဲ့ကြတယ်လို့ပိုက်ပွဲသွင်းဒေသခံ2000ခန့်ကလည်းတရုတ်နိုင်ငံဘက်ကစစ်ပေးသိမ်းရှောင်ခဲ့ရပါတယ်လက်ရှိမူဆယ်ခရိုင်မွန်ဂိုဒေသမှာမြမတပ်မတော်ကနေထိန်းချုပ်ထားနိုင်ပြီးစစ်ရေးတည်ငြိမ်မှုရှိလာလို့မွန်ဂိုဒေသခံစစ်ပေးရှောင်4000နီးပါးနေရပ်ကိုပြန်နေကြပြီးဖြစ်ပေမဲ့ကြောက်မဲနောင်ချိုနမ်မသူလာရှိုးမြို့နယ်စစ်ပေးရှောင်စခန်းမှာရှိတဲ့ဒုက္ခသည်တွေအနေနဲ့တိမ်မာနေစစ်ရေးချင်းတွေကြောင့်နေရပ်ကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါလေခင်ဗျာ